မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူ1000ကျော်ထပ်မံတွေ့ရှိခဲ့တဲ့အတွက်ကူးစက်ခံသူ32000ကျော်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာ12955ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ1026ယောက်ရှိတယ်လို့ကျန်းမာရေးနယ်အောက်စားဝန်ကြီးဌာနကဒီနေ့အောက်တိုဘာ15ရက်နေ့ည7နာရီမှာထုတ်ပြန်ထားပါတယ်။ဒါကြောင့်ရောဂါကူးစက်ခံသူစုစုပေါင်း32352ယောက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ33ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူဦးရေဟာ965ယောက်ရှိသွားပြီလို့ပြောပါရယ်။ဒီနေ့သေဆုံးသူတွေထဲက23ယောက်ကတော့ငကိုယောဂအခန်းရှိသူတွေလို့ပြောပါရယ်။မနေ့ကတော့တနင်္ဂနွေလုံးမှာဓာတ်ခွဲတည်ပြုလူနာ888ယောက်ရှိခဲ့ပြီးတော့ဒီထဲကရန်ကုန်တိုင်းဒေသကြီးကတော့ယောဂကူးစက်သူ996ယောက်ပါဝင်ပြီးတော့အများဆုံးဖြစ်ပါရယ်။အဲ့နောက်ပဲခူးတိုင်းက142ယောက်နဲ့ဒုတိယအများဆုံးဖြစ်ပြီးတော့ရခိုင်ပြည်နယ်က49ယောက်နဲ့တတိယအများဆုံးဖြစ်ပါရယ်။ဒီထဲမှာပြည်ပကနေပြန်လာပြီးတော့အသွာလာကန့်သက်ထားရှိသူ၄ယောက်ပါဝင်တယ်လို့လည်းပြောပါရယ်။ဒီနေ့မှာတော့နှစ်ကြိမ်ဆက်ပိုးမတွေ့လို့ဆင်းရုံကနေဆင်းဝင်ရသောသူ840ရှိတဲ့အတွက်ယောဂသက်သာပျောက်ခင်းလာသူဥယျာဉ်14906ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ခင်ဗျာ။